ဘိုလီးဗျားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အချက်တဲအတွက်ငြိမ်းချမ်းတဲ့ဖြည့်ရှင်းနည်းတစ်ခုရရှိရေးကူညီလှုံ့ဆော်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်တူကိုလွှတ်မယ်လို့အတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ယုံကကြေညာပါတယ်ဘိုလီးဗျားရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တဲ့အတွက်သမရနှုတ်ထွက်ပေးဖို့စစ်ဖက်ခေါင်းဆောင်တွေကတောင်းဆိုပြီးတဲ့နောက်အချက်တဲနဲ့ရင်ဆိုင်နေရတာပါကိုလိုမီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းယွန်းအာနိုဟာဘိုလီးဗျားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ဘိုလီးဗျားကသက်ဆိုင်သူအားလုံးနဲ့ဆွေးနွေးပြီးငြိမ်းချမ်းတဲ့ရွေးကောက်ပွဲတွေကိုကူညီပံ့ပိုးဖို့ကြိုးစားမှာဖြစ်ပါတယ်ကုလသမဂ္ဂအတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကဘိုလီးဗျားကခြေနေတဲ့ပေါ်အတွင်မှုချုပ်အနေနဲ့တိတ်ကိုစိုးရင်စေရှိပါတယ်ကြံဖက်လူရက်တွေကိုရှောင်ရှားပြီးအစုံအစုံထိန်းချုပ်လှုပ်ဆောင်ကြဖို့ဘိုလီးဗျားနိုင်ငံသားအားလုံးကိုအတွင်းမှုချုပ်ကထပ်ပြီးပန်ကြားပါတယ်လို့ပြောပါတယ်။ဘိုလီးဗျားသမ္မတဟောင်းအီဗိုမိုရယ်လက်စ်ဟာဆယ်လီနေဂျာသမ္မတရာထူးယူခဲ့သူပါ။သူဟာနိုင်ငံတမိုင်းမှာလူမျိုးစုတွေကပထမဆုံးသမ္မတဖြစ်ပြီးအာနာယာ Movement Towards Socialism Party MAS ရဲ့အကောင်းဆောင်ဖြစ်ပါတယ်။မိုရယ်လက်စ်နှုတ်ထွက်သွားပြီးတဲ့နောက်သမ္မတရာထူးကိုဆက်ခံရမယ့်ဒုတိယအဆင့်အမြင့်ဆုံးတာဝန်ရှိသူအထက်လူတော်ဒုတိယဥက္ကဋ္ဌဂျနိုင်းအာနက်စ်ကရုပ်ောက်ပွဲအသစ်တွေကိုအခြေခံဥပဒေအရရက်90တွင်ကျင်းပမယ်လို့ကြေညာထားပါတယ်။